ကျေတော်ရှင်ဆရာတော်ရှင်သူမြတ်ကြီးဖေ။ယနေ့ညသာသနာတော်နှစ်2569နှစ်ကောဇာတက္ကရာ1385ခုနှစ်တပေါင်းလံပြည့်ကျော်9ရက်2024ခုနှစ်မတ်လ29ရက်တောက်ကြနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဘဝတစ်ပါးတို့ဥပြောင်းသွားကြကုန်သောကျေးဇူးရှင်မြို့ပါနှစ်ပါးဖြစ်ကြသည့်ဥတင်အောင်နှင့်ဒေါ်ချင်းအေးတို့အားယေဇူးကြီးဒေါ်တီမင်္ဂလာထေရီဗမာဝိဟာရီဓမ္မရိပ်သာပြည်ဦးလွင်မြို့ဥလှမိုဒေါ်ထွန်းနွဲ့အေးသမီးမိဘမိုးမိသားစုဒေါ်စီစီမန္တလေးမြို့ပြင်ဂျူလီဖန်နဲ့ကက်သရင်ဖက်ရှင်ဖမ်ဖမ်နီမိသားစုမိခင်ကြီးဒေါ်ခင်ဆန်းကွယ်လွန်ခြင်း၃နှစ်ပြည့်ကုသိုလ်ကျင်းရည်သူမိသားစုမန္တလေးမြို့ဦးမိုးသူရဒေါ်မြင့်မြတ်ဆန်းသားဂျေဆန်းအောင်မယ်ရီလန်ဦးကျော်ရွှေဒေါ်မမိုးကျော်သမီးအေးငိမ့်ဖြူထေဤဝါသာတော်ရာဆိုမြေတရာပြည့်စုံဟိန်တရားရှိစဉ်ရောင်းဝယ်ရေးမန္တလေးမြို့နဖတော်မိဘများအမှုထား၍ကိုစင်းမြတ်ထက်မဇင်မာဦးသာမောင်ကောင်းစစ်ဝတန်မိသားစုကိုကျော်ညီမဆွေဆွေဝင်သာမောင်စံလင်းမြင့်မိသားစုဒေါက်တာနေမျိုးထွန်းဒေါက်တာစန္ဒာဝင်းသမီးမကေစင်လင်းမချစ်စုငိမ့်မိသားစုဦးလှရွှေဒေါ်စိန်စိန်ကျောက်ဆယ်တူအားယေဇူးဒေါ်ဓမ္မစာရီခိုကိုရာမဲအမျိုးသမီးသာသနာပြုကျောင်းအေးစီတီဖျားခုနှစ်နှစ်ပြည့်စီမီတထောင်ပန်းတထောင်အထိတ်မှတ်ဖြင့်စူပေါင်းစင်ကျင်းပပြုလို့အတော်အွန်လိုင်းဓမ္မသဘင်နဲ့ဆက်လင်၍ကျေးဇူးတော်ရှင်ပမောက်ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချင်းမြင့်ပေးသနာတော်မူပါယံကြားရတော်ခြေတော်စုံဥခတ်၍ယုံသေးစွာရှောက်ထားအပ်ပါသည်ဗျာ
တောင်းသုံးရ85ခုနှစ်တပေါင်းလာပြီးကျော်9ရက်2024ခုနှစ်မတ်လ29ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားတော်ဓမ္မနုဒ္ဓတိပါဝနာနဲ့တရားကုံတော်6ပါးအပိုင်းနှစ်တရားဒေသနာတော်တရားကုံတော်6ပါးကိုမြတ်စွာဘုရားကအဋ္ဌကအပြည့်ပါအတွက်ဟောရတယ်လို့ဆိုရင်ဓမ္မနုဒ္ဓတိဘာဝနာကမ္မဋ္ဌာန်းအတွက်ဟောတယ်လို့မသတ်သိဓမ္မကုံမှုအယုံပြုပြီးတော့နေထိုင်မှုအတွက်ကုံတော်6ပါးကိုဟောခဲ့တာဖြစ်တယ်တရားမှုအမတ်တို့တတိပါဝနာနဲ့တရားကုံတော်6ပါးလို့တပတ်တို့တတိကမ္မဋ္ဌာန်းတရားဘုရားတို့တတိကမ္မဋ္ဌာန်းအထုတ်သလိုတပတ်တို့တတိကမ္မဋ္ဌာန်းကိုလည်းအထုတ်လို့ရတယ်ကမ္မဋ္ဌာန်းလေးစေတယ်ပါတပတ်ပါဝင်ဖြစ်တဲ့တပတ်တို့တတိပါဝနာအတွက်တရားကုံတော်6ပါးမနေ့ကတရားဓမ္မဤသတ္တတိကသက္ခတတကိုနောကိုရှင်းပြီးတော့ဟောခဲ့ပြီနော်ဒီကနေ့တရားဓမ္မဤသတ္တတိကကိုနောအကြောင်းကစပြီးတော့ဟောပါဓမ္မဗုဒ္ဓဟောကြားမြတ်တရားသည်အနိဋ္ဌိကောတရားကျင့်သူပုဂ္ဂိုလ်ဟုကမြည်သူမဆိုကိုယ်တိုင်းသာလျှင်သိချာကြနာရှုမြင်နိုင်သောတရားတစ်ပါးဖြစ်ပါပေ၏ဆိုလိုတဲ့အိဗေကဒီနေရာမှာဓမ္မဆိုတာဘယ်တရားကိုဆိုလိုတာရောဆိုတော့အထက်ကဖွင့်ရပြောမယ်ဆိုလို့ရှိရင်အရိယာမတရားကိုရှင်းညွှန်တာမတိပါဆိုတဲ့လောကုတ္တရာတရားကိုရှင်းညွှန်တာတမန်တရားတွေကတော့လူတွေသိတိုက်တာပဲဆိုလိုတာကကိုယ်တတ္တမလောဘဖြစ်ရင်ဖြစ်မှန်သိတယ်ဒေါသဖြစ်ရင်ဖြစ်မှန်သိတယ်ဘောအသည်သိနိုင်တယ်ပေါ့လေလူတိုင်းသိလားလို့ဆိုမသိဘူးအဲ့တော့ဒီနေရာမှာ ဓမ္မသနတိကယဆိုလိုတဲ့ဓမ္မကတော့ဂုတ္တရတရားကိုအဓိကအပြင်ပြောတာဖြစ်တယ်နော်မလေးပါဖူလေးပါနိဗ္ဗာန်ဆိုတဲ့လောကုတ္တရတရားအဲ့ဒီလောကုတ္တရတရားသည်တရားကျင့်တဲ့ပုဂ္ဂိုလ်တရားကျင့်သူပုဂ္ဂိုလ်ဟူကမြည်သူမဆိုးကိုယ်တိုင်းသာလင်တိချာကြနာရှုမြင်နိုင်သောတရားတစ်ပါးဖြစ်ပါပြီ။တန်ဆိုရာကိုယ်တိုင်းဒိဋ္ဌဆိုရာမြင်ကိုကျင့်တဲ့တရားကိုကိုယ်ကိုယ်တိုင်းမြင်နိုင်တယ်လို့ပြောတာ။နော်။ကိုယ်ကိုယ်တိုင်းသိနိုင်တယ်။အဲ့တော့တော်ကကြီးမှာသူများပြောရရုံရတဲ့အခါမှာကိုကိုယ်တိုင်သိနိုင်တာမဟုတ်ဘူး။မြတ်စွာဘုရားတရားကအဲ့ဒါမျိုးမဟုတ်ဘူး။ဘုရားဟောတဲ့အတိုင်းဝိပဿနာတရားကိုကျင့်ကြံကြုပ်ကိုအာထုတ်လို့ရလာတဲ့မတရားဖူတရားနိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားတွေဟာကိုယ်တိုင်သိနိုင်တဲ့တရားတွေလို့ဒီလိုပြောတယ်။ဆရာကနေပြီးတော့သောတာပန်ဖြစ်တယ်သက္ကရာကံဖြစ်တယ်အနာကံဖြစ်တယ်ယန္နာဖြစ်တယ်လို့ဆုံးဖြတ်ပေးရမှာမဟုတ်ဘူးကိုယ်တိုင်သိနိုင်တယ်တရားကျင့်သူကိုယ်တိုင်သိတယ်တရားလို့ဆိုလို့တယ်အဲ့တော့တရားကျင့်သူကိုယ်တိုင်သိတာဖြစ်သည့်အတွက်ကြောင့်တခြားလူတယောက်ကလာပြီးတော့ဘယ်တရားဘယ်ဆင့်ရောက်နေပြီဆိုတာပြောစရာမလိုတော့နော်ကိုယ်တိုင်သိကိုယ်ကိုယ်တိုင်းတည်တဲ့တရားလောကုတ္တရာတရားဒါကြောင့်မဟုတ်ဘူးသောတာပန်ဖြစ်ပြီဆိုတဲ့အခါမှာဆိုတာတဲ့အချက်လေးတွေရှိတယ်ဒိဋ္ဌာဓမ္မောကိုယ်တိုင်းမြင်တဲ့တရားရှိတယ်တရားကိုကိုယ်တိုင်းမြင်တယ်ပတ္တဓမ္မောကိုယ်တိုင်းရောက်တယ်ကိုယ်တိုင်းရတယ်ဒိဋ္ဌာဓမ္မောပတ္တဓမ္မောပရိယောကလာဓမ္မောကိုယ့်ရဲ့ယင်းနဲ့နှလုံးထဲမှာသက်ဝင်ဝေရောက်လာတဲ့တရားရှိတယ်ဆိုကိုယ်တိုင်သိတယ်လို့ဆိုတယ်နော်အပရာပစ္စယောပရာဆိုတာသူတပါပစ္စယဆိုတာယုံရတာသူအတာသောတပန်ဖြစ်တာပဲဒါသက္ကရာကဖြစ်တာပဲဒါအနာကပဲဒါယန္နာစင်မဲ့လို့သူတို့အပြောတဲ့စကားတိုင်းယုံရတာမဟုတ်ဘူးကိုကိုယ်တိုင်သိတယ်လို့ဆိုတယ်အပရပစ္စယောပရပစ္စယသူများပြောတာကိုယုံရတာမဟုတ်ဘူးလို့ဆိုလို့တယ်ပရပစ္စယကသူတို့အပြောတာကိုယုံရတယ်တချို့ကိစ္စတွေမှာကိုကိုယ်တိုင်သိတာမဟုတ်သူများပြောတာယုံရတယ်ဒီတရားကြတော့အဲ့လိုမဟုတ်ဘူးအပရပစ္စယော negative နဲ့ပြောတာသူများကိုယုံလို့လက်ခံရတာမဟုတ်ဘူးကိုကိုယ်တိုင်သိတာအပရပပစ္စယောဆိုတဲ့ဘာလဲဝိတာရိစ္ဆပတောကိုသိတာရဲ့ရဲ့ကြီးပြောရဲ့တစင်ညာဆိုရင်တော့ဟုတ်မဟုတ်ပါမလားရှိနေကိုကိုယ်တိုင်သိတာကြတော့ရေဝံပြောလို့ရတယ်အဲ့ဒါကိုပြောတာဝိသရိစ္ဆပတ္တောဆိုကြောက်ရွံ့ကြင်ကင်းရှေတင်နဲ့အတိညာရတာလို့တတုသာသနီမြတ်စွာဘုရားရဲ့အဆုံးအမတရားနဲ့ပတ်သက်ပြီးတော့ဝိသရိစ္ဆပတ္တောရဲ့ရင်မှုရရှိလာတဲ့အဲ့ဒီဒိဋ္ဌိတော့တော့ဖြစ်လာပြီဆိုရင်အဲ့ဒီအခြေအနေတွေကိုဖော်ပြလိမ့်ရှိတယ်နော်ရှင်ကုန်တညာသောတာပန်ဖြစ်တော့ကအဲ့ဒီတိုင်းရှိတာဒိဋ္ဌာဓမ္မောပတ္တဓမ္မောဝိရိတဓမ္မောပရိယောကမ္မဓမ္မောအပရာပစ္စယောတတုသာသနိဝိသရိစ္ဆပတ္တောတတုသာသနိအဲ့ဒီချက်တွေနဲ့ဒီအတ္တနိဒိကဆိုတဲ့နိဗ္ဗာန်တူတယ်ကိုကိုယ်တိုင်သိတာသူများနဲ့သူများပြောလို့လက်ခံရတာမဟုတ်ဘူး။ကောင်းငင်ဘုံကဖျားဆိုတာကိုကိုယ်တိုင်သိနိုင်တာမဟုတ်ဘူး။ လူတွေမှာမြေပြင်ကနတ်ကိုကိုွဲတာတောင်းကိုကိုရဲသိတာမဟုတ်ဘူးနတ်ကတော့ပြောလို့လိုက်လုံးကြတာနတ်ကတော့ကနတ်ကပါတောင်းနေပါလောက်ခိုင်းနေဆိုတာသူပြောတာလိုက်လုံးတယ်ကိုကိုရဲသိတာမဟုတ်ဘူးကောင်းငင်ဘုံကသာဝရဖျားဆိုတာလည်းပဲတမန်တော်ကပြောတာကိုရဲသိတာလည်းမဟုတ်ဘူးမြတ်စွာဘုရားဟောတဲ့တရားကအဲ့ဒါမျိုးမဟုတ်ဘူးတဲ့ကိုယ်တိုင်သိရမယ်ကိုယ်တိုင်သိတာဒါကြောင့်မလို့တန်တဲ့ဋ္ဌိကဆိုရင်ကိုယ်နဲ့ပြည့်စုံတယ်တော့ဘလို့အာရယာကျင့်နေစရာကောင်းတယ်ကိုယ်ကိုယ်တိုင်သိတာနော်ကိုယ်ကိုယ်တိုင်သိနိုင်တယ်ကိုယ်ကိုယ်တိုင်သိနိုင်တဲ့တရားဒါကြောင့်မို့တမောဘုရားဟောကြားမြတ်တရားသိသောမောဗုဒ္ဓဟောကြားလောကုတ္တရာတရားသည်လောကုတ္တရာတရားဆိုတာမဲ့ရေဖူးရေနိဗ္ဗာန်ရေနိဗ္ဗာန်ဆိုတာလည်းသူပြပြောလို့သိရတာမဟုတ်ဘူးကိုယ်ကိုယ်တိုင်သိတယ်အဲ့ဒီကြောင့်ဒါကြောင့်မဲ့လေးပါဖူးလေးပါနိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားသည်တဏိတိကောတရားကျင့်သူပုဂ္ဂိုလ်ဟုကမြည်သူမဆိုကိုယ်ရဲ့တားလေးတရားကြတာရှုမြင်နိုင်တော့တရားဓမ္မဖြစ်ပါပြီ။ဘလို့ကျင့်နေစရာကောင်းတယ်။လောကကြီးမှာကိုကိုရဲ့မသိပဲနဲ့ရှုံကြည့်နေရတဲ့အချက်တရားအများကြီးရှိတယ်။နော်။ကိုကိုရဲ့သိတာပုံပဲနဲ့လက်ခံနေကြ။ရသောအဖြစ်ဘာသာတရားတွေနဲ့ပတ်သက်လာလို့ရှိရင်ကိုကိုရဲ့သိတာအပြောနဲ့ပဲလက်ခံနေကြနော်အပြောနဲ့ပဲလက်ခံနေမြတ်စွာဘုရားရဲ့ဒီအမြင့်ဆုံးဖြစ်တဲ့မတရားဖို့တရားနိဗ္ဗာန်ဆိုတဲ့ဒီလောကုတ္တရာတရားကအဲ့ဒါလို့မဟုတ်ဘူးတဲ့ကိုယ်တိုင်သိနိုင်တယ်ကိုယ်တိုင်သိလို့တကယ်ရှိတဲ့တရားဖြစ်တယ်လို့ဆိုလိုတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ကိုယ်တိုင်သိတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားလက်ထက်ကလည်းမေခွန်းထုတ်တာပါရှိတယ်။ကိုယ်တိုင်သိတတ်တဲ့တရားအဲ့ဒါနဲ့ပတ်သက်ပြီးတော့နော်ဘုံနာမျိုးပရပိုက်တူကမြတ်စွာဘုရားတန်လာမေးဘူးတဲ့အဲ့ဒီမေခွန်းတန်တဲ့ဒီကဥတည်ပြီးတော့မေးတာသူမေးတဲ့မိကောင်ပါတော့အရှင်ဂေါရမလောကလူတွေကကိုယ်တိုင်သိနိုင်တဲ့တရားကိုယ်တိုင်သိနိုင်တဲ့တရားလို့ပြောနေကြပါလေမြတ်စွာဘုရားသာပြောတာဒီဗုဒ္ဓသာသနာသာပြောတာမဟုတ်ဘူးတခြားဘာသာတွေကလည်းပဲကိုယ်တိုင်သိနိုင်တဲ့တရားကိုယ်တိုင်သိနိုင်တဲ့တရားတဏိတိကောတဘောဆိုတဲ့စကားလုံးကိုသုံးပြပြီးတော့ပြောလို့ရှိကြပါတယ်တဲ့ဘယ်လိုအတိုင်းတာနဲ့တရားတစ်ပါးဟာကိုယ်တိုင်သိနိုင်တာပါလေအဲ့မိကောမိခဲ့တယ်နော်ကိုယ်တိုင်သိတဲ့တရားဆိုတာဘယ်လိုအတိုင်းတာနဲ့သိတာလဲလို့မိတဲ့အခါမှာမြတ်စွာဘုရားကအဲ့ဒါနဲ့ပတ်သက်ပြီးတော့ဖြေထားတာရှိတယ်တပ်ဖျားကိုရိုင်းတနေ့ဒီကောတဘောကိုရှင်းပြီးတော့ဟောခဲ့တာရှိတယ်။မြမပြည့်မလည်းပဲတရားလိုက်စားတဲ့ပုဂ္ဂိုလ်တွေကဒီစကလုံးကိုသုံးညတယ်။ဘုရားတို့ငငယ်တုန်းကတည်းကကြားဘူးနော်။တနေ့ဒီကောတဘောဆိုတဲ့စကလုံးကိုတော်တော်သုံးညတယ်။နော်ကိုရိုင်းသိနိုင်တယ်။စာအုပ်တွေထဲမှာလည်းရေးကြတယ်ပေါ့။အဲ့တော့ဒီမေခွန်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကနားလည်အောင်ရှင်းပြလူတိုင်းလူတိုင်းအချာနားထောင်ကြည့်လို့ရှိရင်နားလည်နိုင်တယ်လူတယောက်မှတွေ့တာတဲ့စိတ်တွေတမက်တဲ့စိတ်တွေဖြစ်နေတယ်တွေ့တာတဲ့စိတ်တမက်တဲ့စိတ်ဖြစ်ပြီးတော့တဏ္ဍရာဂရဲ့လွန်မှုမှုခံနေရပြီတဏ္ဍရာဂရဲ့ချုပ်ကြိုက်မှုအောက်တဏ္ဍရာဂကြောင့် စိတ်တဏ္ဍာရကတဏ္ဍာရခကသိမ့်ကျုပ်ပြီးတော့ချုပ်ကင်ထားတဲ့စိတ်ဆိုလိုတာကတွေ့တာစိတ်တွေကလွတ်မှုနေတဲ့ပုဂ္ဂိုလ်နော်လောဘစိတ်တွေလွတ်မှုနေတဲ့တွေ့တာတဲ့စိတ်တွေလွတ်မှုနေတဲ့လူချင်းတဲ့စိတ်တွေလွတ်မှုနေတဲ့အဲ့လိုလွတ်မှုခံရတဲ့ပုဂ္ဂိုလ်ဟာဘာဖြစ်တယ်လဲအဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားကရှင်းပြတာလောဘစိတ်တွေလွတ်မှုနေလို့ရှိရင်နဲ့မိမိဒုက္ခရောက်ဖို့လေလုတ်တတ်တယ်လုတ်ပြီးတတ်တယ်တစ်ဖက်သားဒုက္ခရောက်အောင်လေလုတ်တတ်တယ်နှုတ်ဦးလို့ဒုက္ခရောက်အောင်လေလုတ်တတ်တယ်ဟုတ်တယ်လောဘကြီးတဲ့လူပုဂ္ဂိုလ်ဟာလောဘကိုအကြောင်းပြုပြီးတော့သူများပစ္စည်းကိုခိုးတယ်ဆိုလို့ရှိရင်သူဒုက္ခရောက်တယ်သူကိုယ်တိုင်အဖန်ခံရတယ်အေးယူခံရတယ်ချုံနောက်ခံရတယ်ဒါလောဘကိုကြောက်ပြုတ်ပြီးတော့ရောက်တဲ့ဒုက္ခကိုကိုယ်တိုင်လည်းဒုက္ခရောက်တယ်တစ်ဖက်သားလည်းဒုက္ခရောက်တယ်ဘယ်လိုတစ်ဖက်သားရောက်ဒုက္ခရောက်လို့သူများပစ္စည်းကိုလိုချင်လို့နော်သူပြပစ္စည်းကိုလိုချင်လို့သူပြပစ္စည်းကိုမရရအောင်လုပ်တယ်ဆိုရင်ပစ္စည်းခိုးခံရတဲ့ပုဂ္ဂိုလ်လည်းဒုက္ခရောက်တာသူ့ကိုကြောက်ပြုတ်ပြီးဒုက္ခရောက်အိမ်တော်ပဲအိမ်တော်ပဲနဲ့ပတ်သက်လာလို့ရှိရင်လည်းတဏ္ဍလောဘကိုကြောက်ပြုတ်ပြီးတော့ကိုယ်လည်းတော်ဘာကိုကြောက်ပြုတ်ဒုစရိုက်တွေလုံးသည့်အတွက်ကြောင့်ကိုယ်လည်းချုံနောက်ခံရပဲနော်တစ်ဖက်သားလည်းစိတ်ဆင်းရဲမှုဆိုတဲ့ဒုက္ခတွေရောက်တယ်အဲ့တော့ဆိုလိုတဲ့အတိပဲကလောဘရဲ့လွန်မှုမှုတွေ့တာမှုရဲ့လွန်မှုမှုခံရတဲ့ပုဂ္ဂိုလ်တိုင်းဟာကိုယ်ကိုယ်တိုင်းဒုက္ခရောက်သွားတဲ့ပုဂ္ဂိုလ်ရှိတယ်တဖက်သားဒုက္ခရောက်တာရှိတယ်။နှစ်ဦးလုံးဒုက္ခရောက်သွားတာရှိတယ်။ဒါလူတိုင်းသိနိုင်တယ်။နော်ဒီချက်ကိုသိနိုင်တယ်။မြတ်စွာဘုရားအဲ့ဒါရှင်းပြ။ပြီးတော့ဒါရင်လာလို့ဆိုမဟုတ်ဘူး။စိတ်ဒုက္ခကိုလည်းခံစားရတယ်။ဟုတ်တာပေါ့။သူလုံးထားတဲ့အမှားအတွက်စိတ်ဒုက္ခခံစားရမယ်။လောဘကြီးတဲ့ပုဂ္ဂိုလ်ကငါလုံမိတာမှားတယ်ဆိုပြီးတော့စိတ်ဒုက္ခခံစားရမယ်။အဲ့တော့အချက်၃ချက်နဲ့ရှင်းပြတာလောဘရဲ့လွတ်မှုခံရလို့ရှိရင်သူများဒုက္ခရောက်အောင်လည်းလုပ်တယ်ကိုယ်ဒုက္ခရောက်အောင်လည်းလုပ်တယ်နှုတ်ဦးလုံးဒုက္ခရောက်အောင်လုပ်တယ်ကိုယ်ကိုယ်တိုင်နဲ့စိတ်ဆင်းရဲမှုနဲ့ကြုံရတယ်အဲ့လိုဆိုလိုတာနော်အဲ့ဒါကိုကိုယ်ကိုယ်တိုင်မသိနိုင်ဘူးလားဆိုသိနိုင်တယ်တာဘီမင်းတို့အာကိုဆိုလိုတာပေါ့ပဲနဲ့လောကုတ္တရာတရားကိုဆိုလိုတာဆိုမြတ်စွာဘုရားကဆက်ဟောတယ်ရာဂိပိဟိနိတွေ့တာမှုရာဂကိုဖယ်လိုက်ပြီအဲ့လိုလောဘတွေမကြည့်ဘူးလောဘတွေကိုဖယ်လိုက်တဲ့ဆိုရင်ကိုယ့်ရင်ထဲမှာလောဘမလွမ်းမိုးဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသူများဒုက္ခရောက်အောင်လည်းမလုပ်ဘူးကိုဒုက္ခရောက်အောင်လည်းမလုပ်ဘူးသူများဒုက္ခရောက်အောင်လည်းမလုပ်ဘူးနှုတ်ဦးလုံးဒုက္ခရောက်အောင်လည်းမလုပ်ဘူးလောဘမရှိသည့်အတွက်ကြောင့်စိတ်ဆင်းရဲမှုကိုလည်းမခံစားရဘူးဆရာကကိုဖယ်ရှားလိုက်တာနဲ့လောဘကိုဖယ်ရှားလိုက်တာနဲ့သူဟာအပြစ်ကင်းစင်သွားတယ်နော်သူများဒုက္ခရောက်အောင်မလုပ်ဘူးကိုယ်ကိုယ်တိုင်ဒုက္ခရောက်အောင်မလုပ်ဘူးသူများဒုက္ခရောက်အောင်မလုပ်ဘူးနှုတ်ဦးသားလုံးဒုက္ခရောက်အောင်မလုပ်ဘူးစိတ်ဆင်းရဲမှုမရဘူးမခံစားရဘူးအဲ့ဒီချက်ဟာကိုယ်ရင်နဲ့နှလုံးနဲ့မှာရာဂကိုပယ်လိုက်တဲ့မတရားကိုရလိုက်လို့ရှိရင်ကိုယ်ရင်နဲ့မှာလောဘဆိုတာမရှိဘူးဆိုတာသိတိသွားတဲ့အခါမှာအဲ့ဒီလောဘကသူများဒုက္ခရောက်အောင်လုပ်ဖို့စိတ်ကူးတော့မရှိဘူးနော်ရာဂကိုကြောက်ပြုတ်ပြီးဒေါသဖြစ်တာမရှိဘူးကိုဆင်းအောင်လုပ်တာမရှိဘူးသူတို့ကဆင်းအောင်လုပ်တာမရှိဘူးတို့လုံးဆင်းအောင်လုပ်တာမရှိဘူးစိတ်ခံစားမှုတွေမရှိတော့ဘူး စိတ်ကံစားမှုတွေမရှိတော့ဘူးလို့ဒီလိုဆိုလို့လေနောက်တစ်မျိုးတစ်ခါရှင်းပြတယ်တွေ့တာတမဲ့မှုရာဂလောဘခံရတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့ကိုဒီလျောက်ဒုစရိုက်ကိုလည်းလုံးမိတတ်တယ်ကာယဒုစရိုက်ကိုလည်းလုံးမိတတ်တယ်နှုတ်နဲ့မမယွင်ပြောတဲ့ဝစီတုစရိုက်ကိုလည်းလုံးမိတတ်တယ်မနောဒုစရိုက်စိတ်နဲ့လည်းပဲမကောင်းတဲ့အခြင်းကိုကျင့်မိတတ်တယ်ဒါဟုတ်တာပေါ့ဒုစရိုက်သမားလောဘရဲ့လွမ်းမုံမှုခံရမှလောက်တာလေအကုသိုလ်စိတ်ရှိနေပါလောဘရှိနေမှအာဒုစရိုက်ကျွလုံးနဲ့ဝစီဒုစရိုက်ကျွလုံးနဲ့မနောဒုစရိုက်ကျွလုံးနဲ့ဆက်ဖြစ်တယ်။အဲ့ဒီရာဂတဏ္ဏလောဘကိုဖယ်ရှားလိုက်လို့ရှိရင်သူဟာဘယ်တော့မှကာယဒုစရိုက်လည်းမလုပ်ဘူးဝစီဒုစရိုက်လည်းမလုပ်ဘူးမနောဒုစရိုက်လည်းမလုပ်ဘူး။ရာဂရှိလို့လုံနေတာရာဂမရှိဘူးဆိုရင်မလုပ်ဘူး။ဒီလိုဆိုလို့လေအဲ့တော့မရှိရင်ဒါမလုပ်ဘူးဆိုတော့ကိုယ်တိုင်သိနိုင်ကိုယ်တိုင်သိနိုင်တာကိုယ်ရဲ့နဲ့မှာသာမန်ပုဂ္ဂိုလ်တယောက်တောင်သူရောကောင်းစိတ်ရှိလို့ရှိရင်မဟုတ်တာလုံးမှာမဟုတ်ကိုယ်သိခါကိုယ်ကြည့်ပြီးတော့ခီရိဝတ္တပမကောင်းမှုဒုစရိုက်ကရှက်တယ်မကောင်းမှုဒုစရိုက်ကိုယွမုံးနေမကောင်းမှုဒုစရိုက်ကိုကြောက်တယ်မဟုတ်တာလောက်မှာကြောက်တယ်ဆိုတော့ပုဂ္ဂိုလ်တယောက်တော့မှာပဲဒုစရိုက်ကရှောင်းတယ်ဆိုတာဖြစ်တယ်ပေါ့။အဲ့တော့မြတ်စွာဘုရားကထောက်ပြတယ်။ဒီနည်းနဲ့လည်းပဲတရားဆိုတာကိုယ်တိုင်သိရတာအဲ့။ရာဂမရှိဘူးဆိုရင်ဒီအလုပ်တွေမလုပ်ဘူး။ဒေါသဒီအလုပ်တွေမလုပ်ဘူးလို့ဆို။နောက်တနည်းတစ်ခါထပ်ပြီးတော့မြတ်စွာဘုရားရှင်းပြသေးတယ်။တွေ့တာတပ်ပဲလောဘလောဘခံရတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့ကိုယ့်ရဲ့ကောင်းကျိုးချမ်းသာကိုယ့်အကျိုးရှိမဲ့အရာကိုလည်းပဲအမှန်ကမသိတော့ဘူးကိုယ့်အကျိုးကိုလည်းအမှန်ကမသိတော့ဘူးသူတစ်ပါးရဲ့အကျိုးကိုလည်းအမှန်ကမသိတော့ဘူးနော်နှဲ့နှုတ်သားလုံးရဲ့အကျိုးကိုလည်းအမှန်ကမသိတော့ဘူးလောဘလောဘမှုနေရင်လူချင်းစိတ်ကလွတ်မှုနေတွေ့တာစိတ်ကလွတ်မှုနေကိုကျိုးရှိပဲဟာလားသူတော်ဘာကျိုးရှိတယ်ဟာလားနှုတ်လုံးကျိုးရှိမဲ့ဟာလားကျိုးကြောင့်ဆင်းရဲနိုင်စွာသူမှမရှိတော့ဒီလိုဆိုလို့အဲ့တော့တွေ့တာမှုလူချင်းမှုတော့ဘာကိုဖယ်လိုက်ပြီဖယ်လိုက်နိုင်ပြီဆိုရင်ကိုကျိုးစီပွားကိုလည်းအမှန်ကနာလေတယ်သူတို့ကကျိုးစီပွားကိုလည်းအမှန်ကနာလေတယ်နှုတ်ဥသာတို့ရဲ့ကျိုးစီပွားကိုလည်းအမှန်ကနာလေနိုင်တယ်ဒီနည်းဖြင့်လေနော်ကိုယ်တိုင်တရားရဲ့သဘာဝကိုကိုယ်တိုင်သိနိုင်တယ်လို့မြတ်စွာဘုရားကဖြေတာနော်တဏှိတိကကိုယ်တိုင်သိတယ်လို့ဆိုတာဆိုလို့တဲ့အိဗယ်အနှစ်ချုပ်ပြောလိုက်ရင်နော်လောဘရှိနေရင်လောဘရှိနေတဲ့ပုဂ္ဂိုလ်တယောက်သိလောဘကိုကြောက်ပြုတ်ပြီးတော့ကိုဒုက္ခရောက်တယ်ကိုလည်းဒုက္ခရောက်တယ်သူများလည်းဒုက္ခရောက်တယ်နှုတ်ဥသာလုံးတော့ကရတယ်စိတ်ဆင်းရဲမှုကြုံရတယ်နောက်တစ်ခုကလောဘရှိနေတဲ့ပုဂ္ဂိုလ်တယောက်သိဒုစရိုက်ကိုလုပ်တယ်ဒုစရိုက်မျိုးစုံလုပ်တယ်လောဘရှိနေတဲ့ပုဂ္ဂိုလ်တယောက်သိကိုယ့်ရဲ့ကောင်းကျိုးဆိုတာလည်းမသိနိုင်ဘူးသူများကောင်းကျိုးလည်းမသိဘူးနှုတ်လုံးရဲ့ကောင်းကျိုးချမ်းသာဆိုတာမသိဘူးလောဘရဲ့လွန်မှုနေသည့်အတွက်ကြောင့်သူဟာဒါတွေကိုသိနိုင်တဲ့အသိဉာဏ်ပျောက်သွားတယ်လို့သူတို့ပြောတာနော်အဲ့တော့လောဘသာပယ်လိုက်မယ်ဆိုလို့ရှိရင်ခုနကမာယွင်းတာတစ်ခုမှမဖြစ်တော့ဘူးအဲ့တော့လောဘတကူအရိယာမဲ့မကုသိုလ်နဲ့ပဲ့လိုက်တဲ့အခါမှာဒါရင်းမဖြစ်တော့ဘူးဆိုတဲ့သဘောပေါက်ပါတယ်နော်မဖြစ်တော့ဘူး အခုလို့စိုးကြိုးတွေမဖြစ်တော့ဘူးဆိုတာကိုယ်တိုင်သိနိုင်တယ်တဲ့ဒါကြောင့်မလို့တတ္တတိကောတဘောလို့ပြောဆိုပြခေါ်တာဒါကမြတ်စွာဘုရားကိုယ်တိုင်ဖွင့်ပြတဲ့အတိတ်ပဲအထက်ကတာမှာတော့ဒီတဲ့ပို့ပြီးတော့သူကရှင်းပြတာရှိသေးတယ်နော်နောက်မြတ်စွာဘုရားရှင်းပြတာကသုံးမျိုးခုကလောဘနဲ့ပတ္တနာတစ်ခုပဲရှင်းပြသေးတယ်ဒေါသနဲ့ပတ္တေနဲ့ပဲဒီတိုင်းပြောပြတာဒေါသရဲ့ဖြည့်စည်ခံရလို့စိတ်ဆိုးနေတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့ဒေါသလွန်မှုခံရပြီးစိတ်ဆိုးနေတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့ဟုတ်ကုဒုက္ခရအောင်လဲလုံးပြီးတယ်သူပြဒုက္ခရအောင်လဲလုံးပြီးတယ်နှုတ်ဦးလုံးဒုက္ခရအောင်လဲလုံးပြီးတယ်စိတ်ဆင်းရဲမှုကိုလည်းခံစားရတယ်။ဒါကတစ်ချက်။ဒေါသလွန်မှုလို့အဲ့ဒီဒေါသကိုဖယ်လိုက်နိုင်လို့ရှိရင်ကိုယ်ဒုက္ခရအောင်လည်းမလုပ်တော့ဘူး။သူပြဒုက္ခရအောင်လည်းမလုပ်တော့ဘူး။နှုတ်လုံးဒုက္ခရအောင်မလုပ်တော့ဘူး။စိတ်ဆင်းရဲမှုဆိုတဲ့ဝေဒနာကိုမခံစားရတော့ဘူး။ဒါကတစ်ချက်။နောက်တစ်ချက်ကတော်သားထွက်နေတဲ့ပုဂ္ဂိုလ်တယောက်ဟာဒုစရိုက်မျိုးစုံလုံနိုင်တယ်။ကာယဒုစရိုက်နဲ့လုံမယ်၊ဝစီဒုစရိုက်နဲ့လုံမယ်။ဆိုလိုတာကကိုဒီလျောက်နဲ့လုံမယ်၊ပျော်ကြည့်ရလဲပျော်မယ်လေ။နော်ကိုဒီတယောက်နဲ့လုံမယ်၊ဒုလိန်မျောရနဲ့လုံမယ်၊ဆဲရရင်နဲ့လုံမယ်။သူတပြင်းတော့တော်သားဖြစ်နေတဲ့ပုဂ္ဂိုလ်တယောက်ကပုသဝါစာပြောဖို့ပူများတယ်နော်ဆဲမှာပဲလေဆဲရတိုင်းတော့အဲ့ဘုသဝါစာဖြစ်ဖို့ပိုများတယ်အဲ့တော့အဲ့ဒီအလုပ်တွေလုပ်တာအကယ်၍ဒေါသညိမ့်သွားပြီဆိုရင်ဒါတွေမလုပ်တော့ဒေါသကိုပယ်လိုက်ပြီဆိုရင်လည်းမလုပ်ဘူးလောကမှာကြည့်ကြည့်လေလူတွေဟာကျေဝဲတော့တော်တော်ကောင်းတယ်ဒေါသဖြစ်နေပြီဆိုလို့ရှိရင်โอ้ปုံขัดจัญญะပြောมั้ยဆိုရင်ခွေးนักောင်ဟာကောင်းချင်းဆိုင်ပြီးတော့ဟောင်းနေတယ်လို့ပဲเนาะตัวဖြည့်ပြပြီးတော့ခွေးนักောင်မไก่သေးပဲကိုဟောင်းနေတာအဲ့ဒါလို့ပဲရှမ်းဖြစ်တဲ့ပုံကိုယ်တွေဟာတယောက်တည်းတယောက်ကြည့်ပြီးဆဲလိုက်ကြတာเนาะဆဲလိုက်ကြတယ်ဆဲကြတယ်သူမျက်နှာကြည့်ကိုမျက်နှာကြည့်ပါกว่าจังกว่าဆဲကြဆိုကြတွေ့ဘူးကြပါလိမ့်မယ်လိမရရံဖြစ်တာအနောက်တိုင်းကလူတွေလည်းပဲရံဖြစ်တယ်စကားပြပြီးတော့ရံဖြစ်တဲ့ကဆဲကြဆိုကြနော်စကနာထိုးကြနဲ့ပြောတာမောသွားလို့စိတ်ပြေသွားပြီဆိုတဲ့ကကြတော့ဆဲတော့ငါတော့ bloody head ဆိုပြီးတော့ဆဲကြတယ်နော်ပြီးတော့စိတ်ပြေသွားတော့ဘာဖြစ်တော့ sweet တီးတဲ့ honey တဲ့ဖြစ်သွားရောစကလုံးကပြောင်းသွားတယ်လေ sweet တီးနဲ့ honey နဲ့ဖြစ်ကုန်ရောအဲ့ဒါနောက်တည်းအလုပ်ကြီးပမာပြေကလူတွေလည်းအတိုက်ပါပဲခွေးနဲ့ကောင်လည်းမတက်လို့ခေါင်းညပြီးကြိုက်ကြပြီဆိုရင်တကယ်ကြိုက်တော့ပဲပုံစံလုပ်တယ်ပြီးတဲ့အခါကျတော့အတူတူကစားနေကြပြန်နော်အဲ့တော့ပဲအဲ့တော့ဒေါသဖြစ်လာပြီဆိုရင်ဒေါသရဲ့လွန်မှုမှုကြောင့်လူတွေကသူ့ကိုလည်းဒုက္ခပေးတယ်ကိုယ်ကိုလည်းဒုက္ခပေးတယ်သူမြတ်ကိုလည်းဒုက္ခပေးတယ်အဲ့လိုဆိုလို့နော်မကောင်းမှုတုစေမန္တမြတ်ကိုလည်းလှုပ်တယ်အပျော်ဆိုးတယ်ကြမ်းတမ်းတယ်စိတ်ဓာတ်ကကြမ်းတမ်းတယ်အဲ့လိုမျိုးတွေဖြစ်ဒေါသပြေးသွားပြီဆိုရင်အဲ့ဒါတွေပျောက်သွားပြန်ရင်ရောဟေတုပိစယောသာအဲ့ဒါပြောတာနော်ဟေတုပိစယောသာဒေါသရှိနေသမျှကလပတ်လုံးကြံ့ကြုတ်နေပါပဲအဲ့ဒါကဟေတုရဲ့တတိလို့ခေါ်တယ်နော်ဒေါသဖြစ်နေသမျှဒီကြံ့တမ်းမှုကိုခြေတော်မြင့်နဲ့တူတဲ့ဒေါသကထိန်ထားတာအဲ့လိုဆိုလို့လေသေပင်ကြီးတပင်ရှင်တန်နေအောင်ခြေတော်မြင့်ကထိန်ထားတယ်အဲ့ဒါလို့ပဲလူတယောက်ကျန်နေနေအောင်ဘသူကထိတ်တာဒေါသထိတ်တာဒေါသဖြစ်နေတဲ့အခိုက်ဆိုကျန်နေနေမှာပဲ နောက်တစ်ခါမြတ်စွာဘုရားကပြောတယ်အေးဒေါသထွက်နေတဲ့ချိန်ဆိုလို့ရှိရင်ねကိုကျိုးစီပါလဲမသိဘူးသူများကျိုးစီပါလဲမသိဘူးနှုတ်လို့ရဲ့ကျိုးစီပါလဲမသိဘူးအမှန်ကမသိတော့အမှန်ကမသိတော့သူဟာလွယ်မားစွာပြုတ်ပူနေတော့တာပဲဒေါသပြေးသွားပြီဆိုရင်ကိုကျိုးရှိတာလည်းသိတယ်သူများကျိုးလည်းသိတယ်နှုတ်သားလုံးရဲ့ကျိုးလည်းသိတယ်စိတ်ပြေးသွားတဲ့တပြိုင်တည်းအတိညာပြရောက်လာအဲ့တော့ဒီနီအဖြစ်နေရာဂဖြစ်နေတယ်ဒေါသဖြစ်နေတယ်အချိန်မှလည်းပါရိဖြစ်တယ်ဆိုတာသိရသလိုဒေါသမရှိတဲ့အခါမှာဒါရိမဖြစ်တော့ဘူးဆိုတာလည်းသိရတယ်ဒီနီအဖြစ်နေပဲကိုယ်တိုင်သိတယ်တဏှိတိကောတဘောဖြစ်တယ်လို့မြတ်စွာဘုရားရှင်းပြတယ်နော်ရှင်ပြဘုရားဒီတိုင်းပဲလောဘတော့ရှင်းသလိုပဲနောက်တစ်ခုမောဟနဲ့ပတ်သက်ပြီးရှင်းပြမောဟဆိုတာတမန်အဖြစ်လောဘဖြစ်တာသိတာတယ်ဒေါသဖြစ်တာသိတာတယ်အဲ့လောဘဖြစ်ဒေါသဖြစ်တဲ့အခါမှာအထင်လွဲပြီးတော့လောဘဖြစ်တာအထင်လွဲပြီးတော့ဒေါသဖြစ်တာအဲ့ဒီမှာလဲမောဟပါလိမ့်တယ်နော်လောဘဖြစ်တိုင်းမောဟပါတယ်ဒေါသဖြစ်တိုင်းလည်းမောဟပါတယ်အဲ့တော့မောဟရဲ့အဓိပ္ပာယ်ကဘာလို့ဆိုရင်တွေးဝေးတာတွေးဝေးတယ်ဆိုတာပြောတဲ့နဲ့စကားလားမပြောတဲ့နဲ့စကားလားမသိဘူးလှုပ်တင်လားလားမလှုပ်တင်ဘူးလားမသိဘူးနော်အဲ့ဒီမသိတာမောဟမသိသည့်အတွက်ကြောင့်လူတယောက်ဟာမောဟနဲ့တွေးဝေးနေပြီဆိုရင်ဘာတွေလှုပ်ကနလူရဲ့မောဟရဲ့လွန်မမှုခံရလို့ရှိရင်ကိုကိုလည်းဒုက္ခရောက်အောင်လှုပ်ပြီးတတ်တယ်။သူများဒုက္ခရောက်အောင်လည်းလှုပ်ပြီးတတ်တယ်။မသိလို့လှုပ်တာပါဆိုတာအဲ့ဒါမျိုးတွေပေါ့။နော်တပည့်သားဒီကရောက်လှုပ်ပြီးတော့မသိလို့လှုပ်မိတာဆိုပြောကြပြန်။ကိုဒုက္ခရောက်အောင်လည်းလှုပ်တယ်။ကိုကိုဒုက္ခရောက်အောင်လည်းလှုပ်တယ်။သူများဒုက္ခရောက်အောင်လည်းလှုပ်တယ်။တပည့်သားလို့ဒုက္ခရောက်အောင်လှုပ်တယ်။ဒုက္ခရောက်တဲ့အခါမှာစိတ်ဆင်းရဲမှုခံစားရတယ်။အကယ်၍မောဟဆိုတာမရှိဘူး။အတိညာရှိနေတဲ့ဆိုတဲ့ပုဂ္ဂိုလ်တယောက်ဟာကိုယ်ဒုက္ခရောက်အောင်လည်းမလုပ်ဘူး။သူများဒုက္ခရောက်အောင်လည်းမလုပ်ဘူး။နှုတ်လုံးဒုက္ခရောက်အောင်လည်းမလုပ်ဘူး။မလုပ်သည့်အတွက်ကြောင့်စိတ်ဆင်းရဲမှုဆိုတာမခံစားရဘူး။ဒါကတခုမောဟရဲ့လွန်မှုမှုခံနေရတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့သူစိတ်ကိုလုံးမိတတ်တယ်။ကာယဒုစရိုက်လုံးမိတတ်တယ်။မလုံးသင့်တာကိုလုံးလိုက်တယ်။လုံးသင့်တယ်လို့ထင်ပြီးတော့လုံးလိုက်တယ်။နော်။မပြောသင့်တာကိုပြောသင့်တာထင်ပြီးတော့လုံးတယ်။ဝစီဒုစရိုက်။မတွေးသင့်တာကိုတွေးသင့်တယ်ထင်ပြီးတော့တွေးတယ်။မနှော့ဒုစရိုက်။မနှော့ဒုစရိုက်ဆိုတာရင်းရင်းလေးရဲ့တော့တရားစစ်တရားမှမဟုတ်ပဲနဲ့အလွယ်မှားတွေကိုကိုကိုတည်တယ်တတ်တယ်ထင်ပြီးတော့ပြောနေကြတာခဏခေပို့ဆိုသေးတယ်အဲ့ဒါနော်ပို့ဆိုသေးတယ်အဲ့ဒါမောဟနော်မောဟရှိပြီဆိုရင်တလွဲကိုထင်ပြီးတော့တလွဲလေးရှောက်ပြောမြတ်စွာဘုရားဟောတဲ့တရားအတိတ်ပဲမသိပဲနဲ့ကိုပြောကြရတယ်ပြောကိုစကားကိုပဲဘုရားစကားလို့ထင်အဲ့လိုအမျိုးတွေရှောက်လို့တယ်ကနေကမပေါ်များလာမသိတဲ့လူတွေอ่ะအဲ့ဒါမသိလို့လုပ်တာနော်မသိတော့မဟုတ်တော့ဟုတ်တယ်မဟုတ်တော့ဟုတ်တယ်တခါတော့ကလူတယောက်ကလာပြီးတော့မေးဘူးတယ်ဝိပဝတနာဆိုတာတဲ့ပစ္စည်းဥစ္စာတွေပေါ်မှာတွေ့တာတဲ့တဏှာကိုဝိပဝတနာလို့သူကအတိတ်ပဲဖွင့်နေပါတယ်ဟာတခါကြီးဖရာကအဲ့ဒါလို့ဟောတာမဟုတ်ဘူးအဲ့ဒါကာမတဏ္ဍလည်းပါပါသွားပြီစိစိဥစ္စရာကာမတဏ္ဍဝိဘဝတဏ္ဍဆိုတာအဲ့ဒါပြောတာမဟုတ်ဘူးဘဝပြတ်ဆဲတဲ့ပုံမှာဘဝမဖြစ်ခြင်းနဲ့နော်တရားကျင့်လို့မဖြစ်တာမဟုတ်ဘူးအကြောင်းမဲ့ဘဝချုပ်ငြိမ်းတာကိုသဘောကျတဲ့ပုဂ္ဂိုလ်ဥစ္စေရဒိဋ္ဌိနဲ့တွဲလာတဲ့တဏ္ဍဝိဘဝတဏ္ဍလို့ခေါ်တာလို့ သဘောကြလားမကြလားတော့မြတ်စွာဘုရားကကာမတဏ္ဏဆိုတာလူချင်းစရာအာယုန်တွေနဲ့ပတ်သက်ပြီးတော့တွေ့တာလားဒီထဲမှာအကုန်ပါတယ်ပစ္စည်းလည်းပါတယ်မိသားစုလည်းပါတယ်လူတွေ့တာပါတယ်ပစ္စည်းတွေ့တာပါတယ်ကာမတဏ္ဏဘဝတဏ္ဏဆိုတာဘဝမှာထာဝရနေခြင်းနဲ့တဏ္ဏသတ္တရဒိဋ္ဌိနဲ့ရှင်တွေ့လာတဲ့တဏ္ဏဝိဘဝတဏ္ဏဆိုတာဘဝပြည့်စဲသွားတာကြိုက်တယ်နောက်ဘဝမရှိရင်ကောင်းတယ်သူစဲတပါးကနောက်ဘဝရှိနေသူငယ်ရဲ့ကြပါကြောက်တယ်အဲကြောင့်ဘဝမရှိရင်ကောင်းတယ်အဲ့ဒီအမြင်ကဝိဘဝတဏ္ဏเนาะအဲ့လိုဆိုလိုတာကိုဝိဘဝဆိုတဲ့စကားလုံးကတချို့နေရာမှာစီးစိမ်ဥစ္စာလို့ဟောတယ်ဒီစကားလုံးမဲ့ဝိဘဝဆိုတာစီးစိမ်ဥစ္စာဒီနေရာမှာအဲ့ဒီအဓိပ္ပာယ်မဟုတ်ဘူးဝိဘဝဆိုတာဘဝကင်းပြတ်မှုနောက်ထပ်ထပ်ဖြစ်တာမဟုတ်ဘူးကျဉ္ဇပ္ပန်တချို့ကလည်းအဲ့ဒီဘဝပြတ်စဲတာကိုကြိုက်တဲ့လူကလည်းလောကမှာရှိတယ်လေအဲ့တော့အဓိပ္ပာယ်ယူရတဲ့ဆိုတာဘုရားဟောတဲ့အတိုင်းပဲမှားရတယ်ပေါ့စပိကျန်ကနေပါအဓိပ္ပာယ်တွေအဲ့တော့ကိုထင်းရဆွယူလို့မရဘူးလေပရိညာသုံးပါးနဲ့ပတ်သက်ပြီးတော့လည်းပဲတချို့ကပြောကြတယ်ဝိပဿနာတရားအထုတ်တဲ့အခါမှာပရိညာဆိုတဲ့အဓိပ္ပာယ်ကပိုင်ပိုင်နိုင်နိုင်ပဉ္စသီရညာလို့အဓိပ္ပာယ်ရတယ်တချို့ကဘယ်လိုယူဆတော့ဆိုတဲ့အခါမှာညာတပရိညာကိုတင်ညာသီတယ်တိရဏပริญญาဝိဉ္ဇဉ်တိပါဏပริญญาကြတော့ပညာတိဆိုလုံးဝကြီးလွယ်နေတယ်အဲ့ဒီအသိသုံးမျိုးနဲ့ဘာမှဆိုင်ဘူးပริญญาသုံးပါးဆိုနော်ဟိုသုလရကစပိမဟုတ်ပဲနဲ့ကုထင်းတဲ့အဓိပ္ပာယ်ကြီးဖွင့်ဆိုရတာဒါမောဟကြောင့်ပဲမောဟဆိုတော့ကိုယ်ကိုယ်ဟောလာပြီးတင်ပြီးတော့အဲ့လိုဖွင့်ဆိုနေစပိကျန်ကမှအဲ့လိုဆိုတာမဟုတ်ဘူးยาตะปริญญาสุราตียะเมยุทธยานันตยาโกป้ายไม้ไหนนั้นตีดาญัญปัญญาเวปัญญาตีเวตีระตะปริญญาสุราไอ้ฤติยาเนี่ยไม่เปลี่ยนผู้ลุซุ่มๆแผ่ๆตีดาซุ่มแผ่ไหนเนี่ยปัญญาโอตีระตะปริญญาโลขอเลยปหานะปริญญาสุราเมยเดสุเรอตวยกูเผชาดาเผชาไหนเนี่ยอติกูปหานะปริญญาโลขอလောကီပညာသုံးပါစာရေမတေချာရှိပါရဲ့တဲ့နဲ့ကိုယ်တွေ့နဲ့ကိုသိညာတိဝိညာဉ်တိပညာတိတို့သွားပြောရတာလုံးဝလွယ်လုံးဝလွယ်နေတယ်အဲ့ဒါလေဟုတ်တယ်ထင်နေတာနောက်တချို့စာအုပ်တွေမှာဒါအတိအောင်လို့ပြောပြတာတော့ဘသူမှပုတ်ခတ်တာမဟုတ်ပါဘူးလွယ်တတ်တယ်ကိုယ်လည်းလွယ်တာရှိနိုင်တယ်အလွဲဖို့တတိထားရမယ်အကြောင်းပြောပြတာနော်နောက်တစ်ခုစာအုပ်တော်မှာရေးထားတာရှိတယ်တတိပဋ္ဌာန်တရားဆိုတာတဲ့ပုထုဇဉ်ဒီမကျင့်ရဘူးတဲ့သောတာပန်ဖြစ်ပြီးမှကျင့်ရမယ်တရားတဲ့ကဲရသူထင်တာရေးရလေသူထင်တာရေးရဒါကြောင့်မလို့ဘုန်းကြီးတို့ဟောတာရာရှိတယ်လူတိုင်းကျင့်ရန်တတိပဋ္ဌာန်မြတ်စွာဘုရားကဘယ်သူပဲဖြစ်ဖြစ်တတိပဋ္ဌာန်ကျင့်ရမှာပုထုဇဉ်နဲ့ကျင့်သောတာပန်နဲ့ကျင့်တဂါရဂံနဲ့ကျင့်အနာဂံနဲ့ကျင့်ရန်နဲ့ကျင့်လူတိုင်းကျင့်ရမှာတတိပဋ္ဌာန်အဲ့ဒါတချို့ကမဟုတ်ဘူးတတိပဋ္ဌာန်တရားဆိုတာတဲ့ပုထုဇဉ်ဒီမကျင့်ရဘူးတဲ့သွားရောပေါ့အဲ့ဒါမျိုးဆိုရင်ပုထုဇဉ်ဒီတတိပဋ္ဌာန်ကျင့်ရင်အပြစ်ဖြစ်တယ်လို့ဖြစ်တော်တော်ဖြစ်ပါအဲ့ဒီလိုရေးပြီးအဲ့ဒီလိုဟောရတယ်လေရှိတယ်နော်ရှိတယ်သူကပါကိုအတွေးမှားတယ်လေလို့ဆိုလို့ရှိရင်မြတ်စွာဘုရားကဒီတတိပဒံနိလန်တိုင်းကျင့်မှာခொနည်းရဲ့ကျင့်မဲ့ဆိုလို့ရှိရင်အ ਨੇ ဆုံးအနာဂံဖြစ်မယ်ယန္နာတိအောင်ဖြစ်နိုင်တယ်အ ਨੇ ဆုံးအနာဂံဖြစ်မယ်လို့မြတ်စွာဘုရားဟောရကိုသူကကောက်ချက်ချလိုက်တယ်။နော်အနာဂံ နဲ့ယဟန္တာဖြစ်ဖို့ဟောတဲ့တရားလို့ကောင်းကျင်ချလိုက်တာအဲ့လိုဆိုလို့ရမဟုတ်ဘူးဆိုလို့တဲ့အတိပဲကနော်ဒီတရားကိုကျင့်မဲ့ဆိုရင်အောက်ထစ်ဆုံးအနာဂတ်ဖြစ်နိုင်တယ်ဒီတယ်မြတ်ရင်တော့ယဟန္တာဆိုလို့တဲ့ကဒီတရားသတိပြန်ကျင့်ယဟန္တာဖြစ်နိုင်တယ်အောက်ထစ်ဆုံးအနာဂတ်တော့ဖြစ်မယ်ဒါပြောတာအဲ့ဒါရှင်းတာပဲလေအဲ့ဒါလေးကိုကြည့်ပြီးတော့သောတပန်တက္ကရာပုရုဇေမကြည့်ရဘူးလို့နေအဲ့ဒါလေဘာကြောင့်မောဟကြောင့်မောဟဆိုတာဘုန်းကြီးတို့လည်းအများကြီးရှိတယ်မောဟအတွေ့လွဲသွားလို့ရှိရင်အမြင်တွေပါလွဲသွားနိုင်တယ်နော်အဲ့ဒါကိုပြောတာဒါကြောင့်ဘုဒီနေရာမှာမောဟဆိုတာလွတ်မှုခံရလို့ရှိရင်နဲ့သူများဒုက္ခရအောင်လည်းလုံးမိတတ်တယ်။ကိုဒုက္ခကိုဒုက္ခရအောင်လည်းလုံးတယ်။သူများဒုက္ခရအောင်လည်းလုံးမိတတ်တယ်။နှစ်ဦးလုံးဒုက္ခရအောင်လည်းလုံးမိတတ်တယ်။စိတ်ဆင်းရဲမှုကိုလည်းခံစားရတယ်။ဒါတစ်ချက်။မောဟကိုပယ်လိုက်လို့ရှိရင်အဲ့ဒါတွေပဲဖြစ်တော့ဘူး။ဒါကိုကိုယ်တိုင်သိနိုင်တယ်။မောဟရဲ့လွတ်မှုခံရလို့ရှိရင်ဒုစရိုက်ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုကျွလွန်မိတတ်တယ်။မောဟအုပ်ပဲလိုက်ရဲ့အဲ့ဒီကျွလွန်မှုတွေပဲဖြစ်တော့ဘူး။နောက်တစ်ခုကမောဟရဲ့လွတ်မှုခံနေရတဲ့ပုဂ္ဂိုလ်တယောက်သိကိုယ့်ရဲ့အကျိုးစီးပွားကိုလည်းမှတ်မသိဘူး။သူတစ်ပါးရဲ့အကျိုးစီးပွားကိုလည်းမှတ်မသိနိုင်ဘူး။နှုတ်ဦးလုံးရဲ့အကျိုးစီးပွားကိုလည်းမှတ်မသိနိုင်ဘူး။မောဟမရှိတော့ရင်အကုန်သိနိုင်တယ်ဒီလိုပြောတာနော်အစပါဗျာအဲ့ဒီတော့မောဟမရှိတဲ့အခါမှာဒီမကောင်းမှုဒုစရိုက်တွေကကင်းလွတ်သွားတယ်ဆိုတာကိုယ်တိုင်သိရတယ်သူများပြောလို့သိရတာမဟုတ်ဘူးကိုယ်တိုင်သိရတယ်ဒီအခြေအနေတွေမဖြစ်တော့ဘူးဆိုတာသိနိုင်တယ်အဲ့ဒီနည်းနဲ့တန်တတိကိုတဘောတရားဆိုတာကိုယ်တိုင်သိနိုင်တဲ့တရားဆိုတာဒါကိုဆိုလို့ရပါလို့မြတ်စွာဘုရားရှင်းပြအဲ့တော့အဲ့ဒီတော့ကအေငုတ်ရဒီကေနော်အေငုတ်တို့အာဒီသုတ်တပါတယ်ပရိပါဇကသုတ်လို့ခေါ်တယ်နော်ပရိပါဇကသုတ်မှာဒီကတိပဲပရိပါဇကသုတ်မှာဒါကိုရှင်းပြထားတာရှိတယ်ဒါသတိတ္တိကိုအိဗေကိုရှင်းပြတခြားသုတ်တွေလည်းရှိတယ်နော်တခြားသုတ်တွေလည်းရှိတယ်ဒီသုတ်ကပို့ဆုံးလို့ဒီသုတ်ကိုကိုပြတာဒါသနတိကောရဲ့အတိပဲပဲဒါလို့ဆိုရင်ဒါမြတ်စွာဘုရားရဲ့ရှင်းလင်းချက်ပဲနော်မြတ်စွာဘုရားကိုယ်တိုင်ဖြည့်ပြီးတော့ရှင်းလင်းတဲ့ဟာတစ်ခုဖြစ်တယ်အဲ့တော့သနတိကောရဲ့အတိပဲကပထမမက်ဆေ့အာလောဘဒေါသမောဟကိုဖယ်ရှားနိုင်တယ်။အဲ့ဒီဖယ်ရှားတဲ့ဖယ်ရှားလို့ကိုယ်တဏ္ဍမလောဘဒေါသမောဟမရှိတော့ဘူးဆိုတာကိုယ်တိုင်မြင်လို့ရလို့ကိုယ်တိုင်သိကိုယ်တိုင်မြင်နိုင်လို့တဏှိတိကောတန်ဆိုတာကိုယ်တိုင်ဒိဋ္ဌိကမြင်ရတာ။နော်လောဘဒေါသမရှိတော့တဲ့အခါမှာခန္ဓာကပြဿနာတွေမရှိတော့ဘူးဆိုတော့ကိုယ်တိုင်သိရတာသူများပြောလို့သိရတာမဟုတ်ဘူးအဲ့ဒီအိဗေနဲ့တဏှိတိကောလို့ပြောတာနောက်တော့ဂௌတရတရားကိုဘလို့ကိုလည်းတဏှိတိကောလို့ခေါ်တယ်ဘာကြောင့်လို့ဆိုရင်ကိုရတဲ့ဂௌတရတရားနိဗ္ဗာန်မဲ့ဖြစ်ဖြစ်မဲ့ဖို့ပဲဖြစ်ဖြစ်ကိုပဲညာနဲ့မြင်ရတယ်နော်ဂௌတရတရားဟာကိုရရင်ကိုရတဲ့ဟာကိုသူများသူများအပေါ်မှာယုံကြည်လို့လက်ခံရတာမဟုတ်ဘူးကိုကိုယ်တိုင်သိနိုင်တဲ့တရားလို့ကိုပိုင်ဉာဏ်ဖြင့်မြင်နိုင်တဲ့တရားလို့အတိပ္ပယ်တစ်ခုထပ်ဖွင့်ပြတယ်။နောက်အထက်ကရာဆရာကပို့ပြီးတော့ဖွင့်တာလားရှိသေးတယ်။ဒါကခဏကမြတ်စွာဘုရားဟောတဲ့တရားတွေမြတ်စွာဘုရားရှင်းပြတဲ့အတိပ္ပယ်အထက်ကရာတွေမှာတော့ဘယ်လိုရှင်းပြတော့ဆိုသူကနောက်တတိဆိုပြီးတော့ရှင်းပြတာဒါတော့ဘောဟုတ္တပေါ့နော်မြတ်စွာဘုရားရှင်းပြတာမဟုတ်ဘူးသူက တန်ဒိဋ္ဌိကိုကိုဘယ်လိုအဓိပ္ပာယ်ဖွင့်အောင်ဆိုတန်ဆိုတာချိန်မစရာကောင်းတဲ့ဒိဋ္ဌိကအမြင်ချိန်မစရာကောင်းတဲ့အမြင်အဲ့ဒီချိန်မစရာကောင်းတဲ့အမြင်ဆိုတာပါတော့နော်ချိန်မစရာကောင်းတဲ့အမြင်ဆိုတဲ့နေရာမှာမဲ့ရဲ့ဖိုးရဲ့နိဗ္ဗာန်ရဲ့လောကုတ္တရတရားကိုကောက်တာချိန်မစရာကောင်းတဲ့အမြင်နဲ့နော်ချိန်မစရာကောင်းတဲ့အမြင်နဲ့အောင်မြင်မှုကိုရတယ်တန်ဒိဋ္ဌိယဆယတိတိတန်ဒိဋ္ဌိကိုချိန်မစရာညံ့ဖြင့်ကိရိတာတို့ကိုအောင်နိုင်တဲ့တရားလို့သူဆိုတယ်ဓာတုဖြစ်နိုင်တဲ့အဓိပ္ပာယ်တစ်ခုကိုအထက်ကအကဖွင့်ပြတာမြတ်စွာဘုရားဖွင့်ပြတာခုနအတိုင်းမှရမယ်မင်္ဂနဲ့အမြင်နဲ့ကိလေသာတွေကိုအောင်မြင်နိုင်တဲ့ခန္ဓာရာဂဒေါသပေါ်အားလုံးကိုအောင်မြင်နိုင်တဲ့အမြင်အဲ့ဒီအမြင်ကိုသတ္တိတ္တိကိုဆိုလိုတဲ့အနစ်ချုပ်ကပါတော့ချိန်မွန်းစရာညံ့ဖြင့်ကိလေသာတို့ကိုအောင်မြင်သောတရားဒါကအဓိပ္ပာယ်တစ်ခုနောက်ထပ်အဓိပ္ပာယ်တစ်ခုထပ်ဖွင့်မြန်တဲ့သူကအမြင်ကိုဒိဋ္ဌိလို့ခေါ်တယ်အမြင်ဆိုတာညာအမြင်ညာမျက်စိအမြင်ကိုဒိဋ္ဌိဒိဋ္ဌအမေဝသဏ္ဍိဋ္ဌအဲ့ဒီအမြင်ကိုပဲသဏ္ဍိဋ္ဌဆိုတဲ့စကားလုံးနဲ့သုံးတာဆိုလိုတဲ့အဓိပ္ပာယ်ကသံဆိုတဲ့ prefix ရှိစကားလုံးဟာအဓိပ္ပာယ်အထူးမပါဘူးခုနတည်းကသံဆိုတဲ့အဓိပ္ပာယ်ကချိမွန်ပွဲနော်ချိမွန်ပွဲဆိုတဲ့အဓိပ္ပာယ်လည်းပေါ်ပြတာအခုသူဖွင့်ပြတဲ့အဓိပ္ပာယ်ကြတော့ဒိဋ္ဌအမေဝသဏ္ဍိဋ္ဌအမြင်ကိုပဲသဏ္ဍိဋ္ဌလို့ခေါ်လိုက်တာ။တန်ကတိကြအတက်မရှိဘူးလို့ဆိုတယ်။ prefix ရဲ့ share စကားလို့သဏ္ဍိဋ္ဌအရေဒီဒီသဏ္ဍိဋ္ဌကိုရှုမြင်တိုက်သောတရားလို့အဓိပ္ပာယ်ရတယ်။နော်ရှုမြင်တိုက်သောတရားလောကုတ္တရာတရားဟာစနစ်တကျကျင့်ကြံကြိုးကိုအထုမသူကမြင်လို့ရတာကျင့်ကြံကြိုးကိုအထုမသံတရားဝူပြီးကနေပြီးတော့ကိမြောက်လွမြောက်စေနိုင်တယ်သံတရားဝူပြီးကိုလွမြောက်စေတယ်ဒါကြောင့်မို့ဒီနောက်ဆုံးအတိပဲဖွင့်တဲ့အခါကျတော့ရှုမြင်တိုက်သောတရားလောကုတ္တရာတရားသည်လောကုတ္တရာတရားကိုမျက်မှောက်ပြုဖို့ပွားပြရပဲတရားဖြစ်တယ်မျက်မှောက်တွေ့ရပဲတရားဖြစ်တယ်ဥပမာပဲဆိုလို့ရှိရင်ပါဝနာပိသမယကုသနာမဖြစ်အောင်လုပ်ရတယ်မတုဖို့လိုနိဗ္ဗာန်ကြတော့သစ္စကရိယာမျက်မှောက်ပြုတာနိဗ္ဗာန်ကိုလုံးလို့မရဘူးနိဗ္ဗာန်ကတည်တာတတ်တတ်ပဲအာယုအနေနဲ့ဒါကြောင့်မို့လောကုတ္တရာတရားကိုပါဝနာသစ္စကရိယာနိလန့်ဖြင့်ထိုးတွင်သိပြီးတော့ဝဆင်းရဲကတော့နိုင်တာဖြစ်တယ်။ဒါကြောင့်မို့လို့မြင်တိုက်သောရှုမြင်တိုက်သောတရားဒီမေဖို့နိဗ္ဗာန်ကိုရှုမြင်မှသာကိလေသာဝဆင်းရဲတော့နိုင်တယ်လို့ပြောတာနော်။ဒါကြောင့်မို့ရှုမြင်တိုက်သောတရားလို့အဲ့ဒါတို့အိဗေဖွင့်ဆိုတယ်ဒါကထေကရမဖွင့်ဆိုတဲ့အိဗေဒါကြောင့်မို့လို့အနှစ်ချုပ်လိုက်တဲ့အခါကျတော့ဓမ္မဗုဒ္ဓဟောကြားပြတရားသည်သဏ္ဍိတိကောတရားကျင့်သူပုဂ္ဂိုလ်ဟုကမြည်သူမြို့မဆိုးကိုယ်တိုင်သာလင်တေချာဇာနာရှုမြင်နိုင်သောတရားတော်ပါဖြစ်ပါ၏ဆိုအနိဋ္ဌိကဖြစ်တာဟာတရားတော်ရဲ့ခုံတဲ့တစ်ခုပဲမနေ့ကပြောရတဲ့သက္ခတာတာမမကန်ကန်ဟောရတဲ့အယိချင်းတစ်ခုပဲအခုလို့ကိုယ်တိုင်သိနိုင်တယ်ဆိုတာလေအယိချင်းတစ်ခုပဲတရားကုံတော်တစ်ခုပဲနော်တရားကုံတော်6ပါးဒီကနေ့ဒုတိယမြောက်တရားကုံတော်ဟောတာအဲ့တော့သက္ခတာတာကုံဆိုတာကိုလေနားလေပြီးပြီ တန်တေတိကဆိုတာကိုလည်းနားလည်ရပြီအဲ့ဒီအိဗေနဲ့တရားနဲ့ပတ်သက်ပြီးတော့အနုဒတိကမ္မထံကိုအထုံမယ်ဆိုလို့ရှိရင်အော်ဖရာဟောတဲ့တရားဟာအလွယ်မှမရှိမင်္ဂန်တိကျစွာဟောရပါလားဒါကြောင့်ဘုရားဆောဖရာဟောတဲ့တရားသည်သက္ခာတာတကယ်ကိုမမှန်ကန်ကဟောတာတဲ့တရားပါလားလို့စဉ်းစားပြီးတော့ဝန္တပိတိဖြစ်ရဒီတတိကဝန္တပိတိဖြစ်စေတိုင်းနော်စံတို့ဘာလို့ရတဲ့ကမ္မထံမဟုတ်ဘူးဝန္တပိတိဖြစ်တဲ့ဟာအဲ့ဒီကနေတဆင့်ဝန္တပိတိကိုဝိပဿနာရှုလိုက်လို့ရှိရင်ဒီကမ္မထံကနေပြီးတော့ဝိပဿနာကူးပြီးတော့ပဲဖို့နေပါဦးရနိုင်တယ်ဒီလိုဆိုလိုတာဟောစိတ်ကြည်နူးမှုတွေဝန္တမှုတွေကိုဖြစ်ပေါ်စေတတ်တဲ့အခြေခံတရားတွေပေါ့ပေါင်းကူးတွေပေါ့ဝိပဿနာလန့်သွားဖို့အတွက်ပေါင်းကူးဓမ္မနုဒတိကမ္မထံတွေ့ဟောအဲ့တော့ဒီလိုရှုသဖြင့်ရနိုင်တဲ့အကျိုးအပါတော့ဆိုတရားအကုန်ကိုအာရုံပြုပြီးတော့မြတ်စွာဘုရားဟောတဲ့တရားဟာကြောင်းကျိုးစီလျောမမှန်ကန်ကန်ဟောထားတာဖြစ်တယ်လို့စဉ်းစားတဲ့ပုဂ္ဂိုလ်အဲ့ဒီလိုစဉ်းစားပြီးတရားရဲ့အကုန်ကိုအာရုံပြုတတိထားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမလောဘဖြစ်တာမရှိဘူးဒေါသဖြစ်တာမရှိဘူးမောဟအဲ့ဒါဟာအကျိုးပဲအဲ့ဒီအချိန်မှာတော့မဖြစ်ဘူးတော့တယ်မဖြစ်ဘူးပေါ့လေမဖြစ်ရုံနဲ့မှမကွက်ကဘူးသူစိတ်ဟာတရားကုန်တော့ပေါ်မှာတဆိုင်မမရရှိသွားတယ်ရောက်ရှိသွားတယ်အဲ့လိုရောက်ရှိသွားတဲ့အခါမှာကာမဂုဏ်အာယုန်နေနဲ့ပတ်သက်ပြီးတော့စဉ်းစားရလဲမလာတော့ကာမဂုဏ်ဒီကိုမပေါ်တဲ့စိတ်ကာမဂုဏ်ဆိုတာတခြားမဟုတ်ဘူးမျက်စိကကြည့်ကျင်တဲ့အာယုန်နာကနာထောင်ခြင်းနဲ့အာယုအဲ့ဒီဟာရီလာပြီးတော့ကိုမလွမ်းမိုးတော့ဘူးဒီလိုဆိုလို့လေအဲ့ဒီအနေလွတ်ပြီးတော့ကိုစိတ်ဟာတရားကောင်ကလွဲပြီးတခြားဘောမှာစိတ်မရောက်တာဟာဒါအကျိုးပဲနော်အဲ့ဒီအနေတဆင့်တက်ပြီးတော့ဝန္တပိတိကိုဝိပဿနာရှုလိုက်ပဲဆိုလို့ရှိရင်ဝိပဿနာညာစစ်စစ်တက်ပြီးတော့ဘက်ဖို့နေပါတယ်အောင်ရပါတယ်ဒီလညောင်းကိုမြတ်စွာဘုရားဟောတာတရားကုံတော်6ပါးဟောတာဓမ္မတုတ်တိပါဝနာကမ္မထံအထုပ်ဖို့အတွက်ဟောတာဖြစ်တယ်တဆက်ကတော့ကြတော့ကြောက်တရေတွေတဆေတွေကြောက်လို့ရှိရင်တရားကုံတော်အာရုံပြုလို့ရတယ်ဒါလို့ဆိုလို့လေနော်ဒါပေမဲ့တို့တရေကလည်းမြုပ်မြုပ်ရှိသေးတယ်တဆေကလည်းမြုပ်မြုပ်ရှိတယ်နော်ဘုရားဝတ္တတရေရှိတယ်ခရစ်စတန်တရေရှိတယ်ဟုတ်လားဘုရားဝတ္တတရေတော့ဣတိပိတော်ယူလို့ရတယ်ခရစ်စတန်တရေကြတော့ဣတိပိတော်သူနားမလဲဘူးနားမလဲတော့ Oh my God ဆိုမှတရေကြောက်တာအဲ့ဒါနဲ့ရှိသေးတယ်နော်သူနားလဲတဲ့စကားလုံးနဲ့ပြောဖို့တော့လိုအပ်သေးတယ်လူတော်ကတဲ့နားလဲလာမှကြောက်တာရှိတယ်အဲ့ဒါတက္ကမကြီးတယောက်ပြောပြနော်သူအိတ်တက်ကလေးပေါ်ပါဤကနေဆိုပြီးတော့တရေလာထိုင်ကရင်ကြီးကညွတ်ကြသွားတယ်အဲ့မှာသူကကြောက်ပြီးတော့ဣတိပိတော်ရေညွတ်တယ်မရဘူး Oh my God ဆိုမှဆင်းသွားတယ်တော့အဲ့ဒီတရေကခရစ်ယာန်တရေ Oh my God နဲ့မရဘာလို့လို့ဆိုသူနားမလဲလို့ပေါ့နားလဲတဲ့စကားလုံးနဲ့ပြောမှသူရမှာပေါ့ဒါလည်းတော့ဝါကြပါတယ်နော်သို့တော့ယသဗျာရဲ့ကိုယ်အရာရဲ့ကိုယ်ဆိုတာကိုယ်ရင်နဲ့နှလုံးနဲ့မှာစိတ်တက်ကိုယ်ရင့်ကျက်သွားစေတာဒါအကျိုးပဲနော်ရင့်ကျက်သွားစေနိုင်တယ်ဆွဲဆွဲမြဲမြဲအာယုံပြုပြီးတော့ရင့်ကျက်သွားစေနိုင်တယ်ဘေးရန်နေတွေကလွတ်နိုင်တယ်ဆိုရယ်ဓမ္မနုဒတိဘာဝနာပွားများဖို့တရားကုံတော်တွေကိုဟောကြတာဖြစ်တယ်လို့မှတ်သားပြီးမြတ်ဗုဒ္ဓရဲ့ဒီဘုရားတုတ်တိဘာဝနာအတွက်နဲ့တရားကုန်တော့6ပါးအပိုင်းနှစ်ကိုနာယူမှတ်သားကြပြီးတော့ဓမ္မနုတ်တိကမ္မထာတရားပွားများအထုံနိုင်ကြပါစေကုန်သတည်းစေတ္တချာယ ရှင်ဘုရားဘုရားတပည့်တော်တို့သည်ဓမ္မအတိညာယရှိမာတာတင်နိဗ္ဗာန်ချမ်းသာကိုမြတ်မောပြုနိုင်ပါသောကြောင့်ဓမ္မအတိညာယရှိစေယံစီတန်ညလည်းဓမ္မတပင်စင်ကျင်ပါပြုလို့ကြ၍အမတဒါနဓမ္မဒါနတရားလူတော်ကိုပြုလို့ကြပါကုန်၏တရားတော်မြတ်ကိုယုတ်သိလေးမြတ်စွာမမတသာအာယုန်ထားလေနာကြကြပါကုန်၏တရားတော်မြတ်ကိုတတဘဝုထုစုစုလိုဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှု၏ဘုရားကကိုမိဘဘုရားဆွေမျိုးညာတိတို့အားကုသိုလ်အများဝေငှပါကုန်၏သာသနာတော်ဆောင်နှံလောကဆောင်နှံတို့အားကုသိုလ်အများဝေငှပါကုန်၏သုံးသက်တဘုံကျင်နေကုန်သောလုံးစုံမြစွာတတဝါတို့သည်ကုသိုလ်အများကိုစီရကြကုန်သည့်ဖြစ်ပြီကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သည်